မကွေးတိုင်းကံကောနယ်တွေကတိုက်ပွဲဖြစ်ပွားနေစေအခြေအနေကိုတင်ပြခြင်းပါတယ်။လေကြောင်းကနေရဟတ်ယင်တွေနဲ့ပြစ်ခတ်ခဲ့တဲ့မကွေးတိုင်းကံကောနယ်တွေကနှံကားကြေးရွာမှာစစ်ကောင်စီတွေကဒီဆက်လက်ပြီးတော့တပ်ဆွဲထားသလိုကလေးမျိုးဘက်ကနေချီတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်။ထွက်ပြေးတိမ်းရှောင်နေရစေနှံကားရွာသာထောင်ချီဟာလဲအရေးပေါ်အကူအညီတွေလိုအပ်နေစေဖြစ်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခမောင်စိုးမင်းပြောပြပေးပါအောင်ဗျာ
။ဒီလဒီဇင်ဘာ18ရက်တောက်ကြနေနေ့လယ်ပိုင်းမှာမကွေးတိုင်းကံကောမြို့နယ်နှံကားချီရွာမှာဒေသခံရက်ရွာခေါင်းဆောင်တွေအစည်းအဝေးလုပ်နေချိန်စစ်ကောင်စီကလေကြောင်းကနေရဟတ်ယာဉ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးစနေနေ့အထိနှံကားချီရွာမှာစစ်ကောင်စီကတပ်ဆွဲထားပေမဲ့ပစ်ခတ်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ကံကောမြို့နယ်တဲမှာကလေးမျိုးကနေခြိတက်လာတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရော PDF ကပြောပါတယ်
။ဟုတ်ဒီနေ့ကတော့ကျွန်တော်တို့နေ့လယ်ပိုင်းကြီးကဒီနှက်ခါကျွာမှာတို့ဒီဟိုဘောတော့တက်ဆက်ထားတယ်ပေါ့အဲဟိုနှက်ခါကျွာနေတော့မထွက်သေးဘူးဗျကျွန်တော်ဆယ်တော့ဒီနှက်ခါကျွာမှာပဲလို့ကျွန်တော်တို့ပြောလို့ရတယ်ဗျဟုတ်ဒီနေ့ခေတ္တတပွဲရှိတယ်ဗျကျွန်တော်တို့ဒီဟိုဆမ်မစ်ကျွာပေါ့နော်ကိုကျပ်လူကျွာဖက်ကနေပြီးတော့မှစစ်ကြောင်းထိုးလာတယ်ဗျအဲ့စစ်ကြောင်းကတို့ဒီနေ့လယ်ကြီးကျွာမှာတို့တက်ဆွဲတယ်ဗျကလေးဖက်ကဒီဟိုကျပ်လူကျွာနေစပြီးတော့ထိုးတဲ့စစ်ကြောင်းဗ
ျနှက်ခါကျွာမှာဒေသခံရက်ရွာခေါင်းဆောင်တွေတောက်ကြနေအစည်းအဝေးလုပ်နေခြင်းရဟယင်နှစ်စီးကကြေးရွာတဲကိုပစ်ခတ်ပြီးနောက်ထပ်ရဟယင်သုံးစီးနဲ့ကြေးရွာထဲမှာစစ်ကောင်စီတပ်သားတွေကိုနေရာချထားပြီးကြေးရွာကိုဝိုင်းခဲ့တယ်လို့ဂျက်လျင်တွေနဲ့လည်းပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံမျက်မြင်တွေကပြောပါတယ်အခုလိုလေကြောင်းကနေပစ်ခတ်တာနဲ့ပတ်သက်လို့အချမ်းဖက်သမားခေါင်းဆောင်အချို့ပါဝင်တဲ့လူတရာလောက်အစည်းအဝေးလုပ်နေတာကိုဝင်ရောက်စီးနှင်းရာကနေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပြီးအကျံပတ်သမားတွေဘက်ကသေဆုံးသူ6ဦးရှိပြီးလက်နက်တချို့သိမ်းဆီးရရှိမိတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာထောင်ထဲချီတဲ့ဒေသခံတွေဟာဘေးလူရာကိုတိမ်းရှောင်နေရပြီးအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့တချို့ကလည်းကြေးဝါးတွေထဲမှာပဲပိတ်မိနေတယ်လို့ဒေသခံတဦးကပြောပါတယ်
။ဒုက္ခတွေရတော့ကျွန်တော်တို့တိုးတောင်းနေမှာအကုန်လုံးပြည်နေတဲ့အတွက်ကျွန်တော်တို့မှာဟိုခုနေရတော့စောင့်နေမရှိဘူးဒါပြီးတော့အဲ့ဒီစီဒီနားလျော်ရီပါကျွန်တော်တို့ကဒီနားလျော်ရီကိုခိုးမယ်ဆိုလဲခိုးလို့မရအောင်ဖြစ်တယ်ဗျဒီနားလျော်ရီလည်းအကုန်လုံးဖြစ်ပြီးကုန်တော့ဗျဒီနားလျော်ရီကိုကျွန်တော်တို့တွားရင်လည်းကျွန်တော်တို့မှာဒုက္ခဘယ်လိုပြည့်လဲဆိုရင်အဲ့ရွာရီကလည်းအကုန်ပြည့်တဲ့ဒီကျွန်တော်တို့မှာဆောင်းလို့စားနေခါတော့အဆင်မပြေဘူးဖြစ်တယ်တိုးတိုးဟိုကိုယ်တိုးပူထားတာတွေပါလည်းမရှိဘူးဗျအဲ့လိုဖြစ်တော့ဗျဟုတ်အဒုက္ခတွေကတော့ကစင်ကြရားဖြစ်နေတယ်ဗျဟိုဘယ်မှာကခိုးလို့မရတော့တိုးတောင်နေမှာပြည့်နေရတဲ့ကုန်လုံးလည်းဟိုလက်ပြီးဟိုဟိုဆော့ဆော့မှုအဆင်မပြေဘူးဖြစ်နေတာရှိတယ်ဗျရွာထဲမှာပိတ်မိနေတဲ့ဟာတွေလည်းဟာလောက်ရှိတယ်ဗျမလဲ90တရာလောက်ရှိမယ်ထင်တယ်ခုံကျောင်းမှာပိတ်မိနေတာလည်းအများကြီးပဲဗျဟုတ်ဟိုအဲ့မှာလည်းစစ်သားတွေစားထားတယ်ကျွန်တော်စစ်တယ်လို့လည်းအဆင်မပြေလို့ပါဗ
ျစစ်ကောင်စီကလေကျောင်းကနေပိတ်ခတ်တာကြောင့်ဒေသခံကြေးရွာသား4000ကျော်ဟာတောတောင်တွေထဲမှာစစ်ဘေးဒုက္ခသည်တွေအဖြစ်ပုံအောင်နေရပြီးတချို့ကလည်းဒဏ်ရာတွေရရှိခဲ့တဲ့အတွက်စေဝါကုသနိုင်ခြင်းမပြုနိုင်ခဲ့ဘူးလို့ဆိုပါတယ်နန်းခါကြီးရွာဟာအင်ဂျီ1000ကျော်ရှိတဲ့ကြေးရွာကြီးတစ်ရွာဖြစ်ပြီးကြေးရွာအနီးမှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကြောင့်ကြေးရွာသားတွေဟာမကြာခဏဆိုးလို့စစ်ဘေးဒုက္ခတွေအဖြစ်တောတောင်တွေထဲမှာခိုလုံနေရတယ်လို့ပြီးခဲ့တဲ့စက်တင်ဘာလ10ရက်23ရက်နေ့ဒီမှာစစ်ကောင်စီကနယ်မြေရှင်းလင်းပြီးတိုက်ပွဲဖြစ်ပွားခဲ့လို့နန်းခါကြေးရွာကအင်ဂျီ50နီးပါးမီးလောင်ကျွမ်းခဲ့ပါသေးတယ်ခင်ဗျာ